မြန်မာနိုင်ငံမှာအခုနှစ်တွင်အစိုးရအပြောင်းအလဲဖြစ်လာတာဟာနိုင်ငံတွင်ပုံပြီးတော့ပြည်စုံတဲ့မျိုးသားရေးဆိုင်ရာပြောဆိုဆွေးနွေးမှုတွေဖြစ်ပေါ်လာဖို့အခွင့်အလမ်းတွေကိုဖန်တီးလိုက်တယ်လို့ဖြစ်ခဲ့တယ်။ဒါပေမဲ့လည်းအပြောင်းအလဲတွေတကယ်ပဲဖြစ်လာမလားဆိုတဲ့ကိစ္စကတော့ပြောဖို့သိပ်ပြီးတော့စောနေသေးတယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်မစ္စတာဘန်ကီမွန်ကပြောလိုက်ပါတယ်။မကြာမီကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံမှာတင်သွင်းမဲ့မြန်မာပြည်ဆိုင်ရာလူ့ခွင့်ရေးစီရင်ခံစာထဲမှာအခုလိုဖော်ပြထားတာပါ။ပြည်ကရနစ်ကမြန်မာပြည်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းချွင်းချက်တွေရှိခဲ့ပြီးတော့ပါဝင်ကြသူတော်တော်များများကလည်းစိတ်ပျက်ခဲ့ကြတယ်လို့မစ္စတာဘန်ကီမွန်ကဆိုပါတယ်။ဒါပေမဲ့လည်းမြန်မာပြည်မှာစစ်တပ်ကကြီးစိုးချုပ်ကန်လာခဲ့တာနှစ်ပေါင်း90လောက်ကြာမှာတရားဝင်နိုင်ငံရေးလှုပ်ရှားမှုတွေပြန်ပြီးတော့စတင်ဝင်ရလာခဲ့တယ်လို့ပြောပါတယ်။သမ္မတဦးသိန်းစိန်ကအပြောင်းအလဲတွေလုပ်မယ်ဆိုပြီးတော့ဂရီပေးပြောဆိုနေတာတွေကိုမစ္စတာဘန်ကီမွန်ကကြိုးဆိုပါတယ်။ဒါပေမဲ့အပြောင်းအလဲတွေအတွက်အချိန်မီတကယ်ပဲအကောင့်ထဲပေါ်လာမလားဆိုတဲ့ကိစ္စကိုတော့ပြောတဲ့အတိုင်းလုပ်မလုပ်တကယ်ဆန်းသက်တဲ့ပွဲပဲလို့လည်းပြောပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုဖမ်းဆီးထားရကနေပြီးတော့ပြန်လွှတ်ပေးတဲ့ကိစ္စဒေါက်အောင်ဆန်းစုကြည်ကသူ့ရဲ့လုံနိုင်စွမ်းနဲ့လူမှုအတွင်းဆောင်ရွက်မှုတွေလှုပ်လာနေတဲ့အကြောင်းတွေကိုလည်းမစ္စတာဘန်ကီမွန်ကစင်ခန်စာထဲမှာထည့်ပြောပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့တော်လာပိုင်ခွင့်အပေါ်ထိန်းချုပ်တာတွေလုံမှာကိုတော့အထူးပဲဆိုရင်လည်းလို့မစ္စတာဘန်ကီမွန်ကသတိပေးပါတယ်။နိုင်ငံရေးကျင်းသားတွေကိုဖမ်းဆီးထားတာကိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝန်ကအကြီးအကျယ်ကိုစိုးရိမ်နေတာလို့ပြောပါတယ်။သူတို့ကိုဆက်ပြီးတော့ဖမ်းဆီးထားတာဟာအစိုးရတည်းရဲ့ကြိုးပမ်းမှုတွေကိုတခြားနိုင်ငံတွေကယုံကြည်မှုရလာနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အစိုးရတည်းရဲ့ပြုပြင်ပြောင်းလဲကိစ္စတွေတကယ်လုံမလို့ဆိုတာကိုတော့စောင့်ကြည့်သွားရမယ်။ပြောင်းလဲမှုတွေထိထိရောက်လှုပ်ဆောင်နိုင်ရေးအကူအညီပေးဖို့သူ့အနေနဲ့ဆင်နွှဲမယ်လို့မစ္စတာဘန်ကီမွန်ရဲ့အစီအစဉ်ခန်းစာထဲမှာဖော်ပြထားပါတယ်။